ထိုင်းပြည်ကိုယ်တိုင်တက်ရောက်ဂုဏ်ပြုစကားပြောကြတဲ့ဘောနင်းသပင်ခန္ဓာကိုဘွဲယူထိုင်းကျောင်းသားတဝက်ကျော်မတက်ရောက်ပဲတပိမောက်ဆန္ဒပြခဲ့ကြပါရယ် သမဆက်တက်ကတော့မှာတောက်ကြနေကထိုင်းပြည်မဟာဝိဇယလောင်ကောင်ကိုရိုင်းမင်းကွန်စကားပြောကြပြီးဘွဲလက်မှတ်ပေးရတဲ့အခမ်းအနားဟာဘွဲရဲ့ကျောင်းသားတွေနဲ့မိသားစုတွေအတွက်ထိုင်းပြည်နဲ့အတူတွဲရိုက်ခွင့်ရတဲ့တပ်ပုံတွေကိုအိမ်ဦးကမှချိတ်ဆွဲခွင့်ရနိုင်တဲ့အခွင့်အရေးတစ်ခုဖြစ်ပါတယ်ဒါပေမဲ့ထိုင်းပြည်နဲ့စီမီကန်ပြည်စနစ်ပေါ်ဒေါ်သာထွက်နေတဲ့ကျောင်းသားတွေကတော့ ဒီခွင့်ရေးကိုလက်လွတ်ခံခဲ့ကြတာဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကျောင်းသားတွေဥဆောင်တဲ့ဆန္ဒပြပွဲတွေဇူလိုင်လလေကလေးကဖြစ်ပွားနေတာပါ။ဆန္ဒပြသူတွေကထိုင်းပြည်ကိုပြုပလင်းလင်းဝေဖန်ကြတယ်လို့ဘီအာနာကိုရှော့ချဖို့ကိုလည်းတောင်းဆိုနေတာဖြစ်ပါတယ်။တောက်ကြနေနောက်ပိုင်းမှာတော့ထင်ရှားတဲ့ထိုင်းဆန္ဒပြကျောင်းသားတယောက်ရဲစခန်းမှာထိမ့်သိမ်းခံထားရတာကနေပြန်လွှတ်လိုက်ပြီးရ ါပါတယ်ဒေသခံတရင်ဌာနတွေကတော့အရက်ဝတ်ဝတ်ထားတဲ့ရဲတွေကလေဘင်းကိုချုပ်ကန်ဖမ်းဆီးပြီးတဲ့နောက်မှာအခုလိုမေးမြောသွားတာဖြစ်တယ်လို့ပြောပါရခင်ဗျာ